အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီရဲ့ဒုတိယအကြိမ်ပြည်သူ့ညီလာခံကနေ1982မြန်မာနိုင်ငံသားဥပဒေကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တာအတွက်မြန်မာနိုင်ငံဆိုင်ရာမလေးရှားအကြံပေးအဖွဲ့ကကြိုးဆိုကြောင်း EP 12ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။ဒီဥပဒေထဲမှာရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ကန့်တတ်ထားတာပါဝင်နေပြီးအခုလိုခွဲခြားမှုပါဝင်နေတဲ့ဥပဒေမျိုးကိုဖျက်သိမ်းဖို့ဆုံးဖြတ်တာဟာအလုံးပါဝင်ပြီးညှိနှိုင်းမှုရှိတဲ့ Federal Democracy စနစ်စီဦးတည်နေတယ်လို့မလေးရှားအကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌဆိုင်ဟာမစ်အယ်ဘာကပြောဆိုလိုက်တာပါ။ဒါအပြင်ဒါဟာပြည်သူ့ဆန္ဒနဲ့အညီထွက်ပေါ်လာမဲ့အနာဂတ်မြန်မာပြည်အတွက်ဒီမိုကရေစီလုပ်ငန်းပုံမှုခိုင်မာစေမဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းသူကပြောပါတယ်။စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေကိုပြည်သူတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေအပါအဝင်စုပေါင်းတိုက်ဖျက်ဖို့ဒီညီလာခံကနေမဟာဗျူဟာချမှတ်ခဲ့တာအတွက်လည်းသဘောတူကြောင်းဆယ်ထာမစ်ကပြောပါတယ်။ဒီညီလာခံကချမှတ်ခဲ့တဲ့ရလဒ်တွေနဲ့အကြံပြုချက်တွေအတွက်မြန်မာနိုင်ငံဆိုင်ရာမလေးအကြံပေးအဖွဲ့ကအသိမှတ်ပြုကြောင်းနဲ့Federal Democracy စာရန်ပါအချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဥဆောင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးမှုတွေပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်သွားမှာဖြစ်ကြောင်းမလေးအကြံပေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။